တရားဥပဒေစိုးပုံးနဲ့ပတ်သက်လို့ပေါ့လေအခုပြည်ထောင်ဝင်ကြီးဌာနကတမတော်အုပ်ချုပ်မှုအောက်မှာရှိနေတယ်ဆိုတာကတော့နိုင်ငံတကာပြောနေတဲ့ကိစ္စပေါ့ဝင်ထရားဒါပေမဲ့အခုလက်တော်တီဥက္ကဋ္ဌလောက်ကျန်တက်ဖြတ်ခံရမှုမှာအများပြည်သူမျှော်လင့်သလောက်ကြီးပွင့်ဝင်လင်းလင်းမြန်မြန်ဆန်ဆန်ဆောင်ရွက်လုပ်နိုင်တယ်ဟောမတွေ့ရဘူးဒီကိစ္စနဲ့ပတ်သက်လို့အစိုးရကဘယ်လိုသဘောထားလဲခင်ဗျာ
ဒါကတော့2008ဖွဲ့စည်းပုံရှင်ဟာဥပဒေကိုလူတွေမျက်ကြည့်ပြလို့ဖြစ်နေကြတာပါ2008ဖွဲ့စည်းပုံရှင်ဟာဥပဒေကပြည်ရေးရဲ့ကာကွယ်ဝင်ကြီးဌာနရဲ့နေသစီဝင်ကြီးဌာနဟာတမတော်ကဘုချုပ်ကြီးတွေဖြစ်ရမယ်ဆိုတာမကျေတော့လဲအောင်ကနန်းလိုလက်ခံမယ်။ဘာကြောင့်လဲကျွန်တော်ကဖွဲ့စည်းပုံချင်အုပ်ကိုပြင်မှုစူးစမ်းနေတယ်။မရသေးတဲ့အချိန်မှာမရသေးလို့ဒီစဲဥပဒေကိုကျွန်တော်လိုက်နာမယ်။ဒါကြောင့်မလို့ဒီစဲဝန်ကြီးဌာန၊ကာဝေးဝန်ကြီးဌာန၊ဒေသစီရင်ဌာနမှာဗိုလ်ချုပ်ကြီးတွေပါတာကိုလက်ခံတယ်။တောင်ဆန်းစုကြည်ကိုယ်တိုင်ကအဲ့ဒီဝန်ကြီးတွေနဲ့လည်းဗိုလ်ချုပ်ကြီးတွေနဲ့ပြည်လည်အောင်အများအားစူးစမ်းနေတာဆိုခင်ဗျားတို့သိပြီးသားပဲ။ဒါတစ်ချက်နောက်တစ်ချက်ကတော့ရင်းရင်းတုန်းကအာဇာနည်မှာတက်မလို့စီဝစီကဘယ်တော့မှမလာခဲ့ဘူး။ဒီရဲအာဂန်ကြီးမှာပေါ်ကြမှုမီအွန်လိုင်းကိုလည်းအာဂန်ကြီးတက်တယ်ဒါအမှန်ထူးခြားတဲ့ဆောင်ရွက်ချက်ဒီရဲပုံစံထူးခြားတဲ့ဆောင်ရွက်ချက်ကဆိုလို့ရှိရင်တောင်သားကြီးအိမ်မှာအဲ့ဒီနေ့မှာပဲဘာသာပေါင်းလုံးစုတောင်းပွဲလုပ်တဲ့ခါမှာပေါ်ကြမှုမီအွန်လိုင်းကိုလည်းလာတယ်တောင်သားကြီးကပေါ်ကြမှုမီအွန်လိုင်းရဲ့ personal attachment ပေါ့ပုဂ္ဂိုလ်ရဲ့ယဉ်ကျေးမှုတိထောက်တာဒီအနာကမှာဒီအမျိုးသားရဲ့ညာစီကိုမူတည်မှဒီလိုခင်မအောင်ပေါင်းတဲ့အတွက်ကြောင့်မလို့ဒီတက်မတော့ကဏ္ဍကဘလောက်ပဲတခြားသည့်ဖြစ်စီကျွန်တော်တို့ကတော့သူတို့တော့ဆန်းကြီးရတာပုံမူမြောင်းလာနဲ့ပို့ပြီးတော့ရင်းမြောင်းတော့စူးစမ်းပြီးဆောင်ရွက်နေမှာဆိုတာတစ်ချက်ရှိတယ်နောက်တစ်ချက်ကတော့ဒီလိုပဲပုံကိုယ်လည်းပြောတယ်ဒီပါကနေပြီးတော့မီဒီယာတွေလည်းမေးတယ်တောင်ဆန်းစုကြည်ဟာတမတော်ရဲ့ဩဇာအာဏာကိုမဖယ်ရှားနိုင်ဘူးတမတော်ရဲ့စီစားလုပ်နေပါတယ်ဆိုတော့အပြောတွေကျွန်တော်တို့လည်းပြောခံမေးခံရတယ်ဆက်ပြောမယ်ဆိုလို့ရှိရင်ခုန2008ဖွဲ့စည်းပုံအချိန်လေးကသူတို့ကိုလက်ခံရတယ်ကိုယ်နိုင်ငံသားချင်းချင်းကိုယ်တန်းပြူစေနာထားတဲ့လူချင်းတော့မင်းမင်းဖြစ်မှနိုင်ငံတော်အတွက်အနာဂတ်မှာပို့ပြီးတော့ကောင်းမယ်ဆိုရဲအမတန်မြောင်မြင့်ကြီးရဲ့တောင်ဆန်းကြီးရဲ့သဘောထားကြောင့်ဒီလိုဆက်ပြီးတော့ဖြစ်နေတာပါတောင်ဆန်းကြီးရဲ့တက်မတော်ရဲ့ဆက်မှုမှုမလွန်နိုင်ဘူးဆိုတဲ့ဥစ္စာကတော့လုံးဝမှားတဲ့အကျက်ချက်ချက်ပါပဲ
ဟုတ်ကဲ့ဆိုတော့ဝင့်တင်ပြောတဲ့ထဲမှာကျွန်တော်တို့ဒီစီးပွားရေးရဖွံ့ဖြိုးတိုးတက်အောင်နိုင်ငံသားတွေစာဝန်တွေအစဉ်ပြေအောင်လေးထားပြီးလှုပ်ဆောင်နေတယ်ဆိုတာကျွန်တော်မှတ်မိပါတယ်အရင်လည်းဝင့်တင်ဒီလိုပြောဖို့ပါတယ်ဒါပေမဲ့ဒီအပိုင်းမှာပေါ့လေလူကြီးအမှန်တောင်ကိုရီးယားသွားပြီးအလုပ်လုပ်ဖို့အတွက်အလူအကျဲဟိုတော်တော်လေးဆိုးဆိုးဝါးဝါဒန်စီတိုးဖွေကြဒီလျှောက်လာလေးတင်မှုကိစ္စဖြစ်နေတယ်ဆိုတော့တိုင်းပြည်ရဲ့စီးပွားရေးအခြေအနေကဟိုဘယ်လိုလဲဆိုတာတော်တော်လေးထင်ရှားစေတာပေါ့ခင်ဗျာအဲ့တော့ဒီပြဿနာအခုဒီဒုတိယနှစ်အတွင်းမှာတိတိတသားများတိုးတက်လာမယ်လို့မျှော်လင့်နိုင်မလားခင်ဗျာ
ကျန်ပြောတဲ့ဥစားကိုရီးယားတောင်ကိုရီးယားသွားမယ်ကိစ္စကလူရဲဖြစ်တယ်ဆိုတာကအဓိကတစ်ချက်ကဘာလဲဆိုမလေးရှားကိုသွားပြင်လို့မလေးရှားနိုင်ငံပိတ်ထားတယ်။ဒီလိုကဆိုမလေးရှားနိုင်ငံသွားဖို့အမှန်တန်လွယ်တယ်။ပိတ်ထားတယ်ကတော့ဒီအလုတ်ကန်ဖန်နေမှုကခုနကကျွန်တော်ပြောသွားပြီပေါ့ကျွန်တော်တို့ပြည်သူတွေအတွက်အလုတ်ကန်ဖန်နေမှုကနှောင့်နှေးနေတယ်။နှောင့်နှေးတဲ့အချက်ကအဲ့ဒီအောက်ပေါ်တင်တာပေါ့။အဲ့နှောင့်နှေးတဲ့အချက်မှာမလေးရှားကနေပြီးတော့မှမနိုင်ငံအလုတ်ကန်တွေကိုလက်ခံတာနှောင့်နှေးနေတဲ့အတွက်ကြောင့်မို့လို့ကောင်တောင်ကိုရီးယားကိစ္စကပို့ပြီးတော့ထင်ရှားလာတာပေါ့။လူရဲအဲ့ဒီဝဲတကားဘက်ကလည်းစုပြုံတွေးနေတာဒါတွေကကျွန်တော်တို့ဟိုစိုးရိမ်ကြတော့မရှိဘူးတခုတော့ရှိတာပြားရုပ်ကတော့မကောင်းဘူးကောင်းတော့မကောင်းဘူး
အဲ့တော့ပြည်တွင်းအလောက်ကန်ရရှိရပြောတော့ဥပမာပြင်ဗျာဟိုဒေါအောင်စန်းစုကြည်ဒီဒေါခင်ကြီးဖောင်ဒေးရှင်းရဖွင့်တဲ့တင်နန်းမှာတက်တာကျွန်တော်တို့အရင်ဘက်ကကြီးညာလိုက်တော့ပေါ့နော်အာတင်နန်းသား6ဝါကျော်တက်ခဲ့တဲ့တဲမှာအားလုံးနှီးပါပေါ့နော်တင်နန်းစင်နာနဲ့အလုပ်ရကြတယ်ဆိုတော့မျိုးကြားဆိုတော့အလောက်ကန်ရရှိရကိစ္စကိုဘယ်လောက်လောက်အလေးနဲ့ထားဥပမာစီမံချက်တွေဘယ်လောက်လုပ်ပြီးအဲဘယ်သူတွေကိုယ်တိုင်များကြီးကြပ်ကိုယ်ခဲ့ပြီးဘယ်လိုလုပ်နိုင်ကျွန်တော်အဲ့ဒါနည်းနည်းလေးရှင်းပြပါလားခင်ဗျာ
အဲ့ဒါကတော့ကျွန်တော်တို့လည်းမျက်ကြည့်ပြလို့ဖြစ်ပါလိမ့်မယ်ဟိုတော့ကတည်းကတည်ရှိတဲ့နတ်မဝအကြောင်းကိုစင်ကာပူအစိုးရနဲ့ပေါင်းပြီးတော့မှ vocational training အနေနဲ့စက်မှုလက်မှုအခြေခံကျွမ်းကျင်မှုရအောင်ဆောင်ရွက်နေတဲ့ကိစ္စမျိုးကြီးနောက်တောင်ကိုရီးယားနေပြီးတော့ကောဂျပန်ကရောဒီ vocational training ကိုဦးစားပေးပြီးတော့လုပ်မယ်ဆိုတဲ့ဥစ္စာကိုဒါတောင်ဆန်းစစ်ကြီးကိုယ်တိုင်ကိုကဦးစားပေးပြီးတော့လုပ်နေတဲ့ကိစ္စဖြစ်တယ်နောက်တစ်ခုကရုပ်ကဝဲကြည်ဆန္ဒမှုကကထက်တန်းပညာဖြစ်တဲ့တက္ကသိုလ်အဆင့်ပညာရေးတွေအပြင်တမွေးဝါးညောင်ဖြစ်တဲ့ vocational training လုပ်ငန်းတွေကိုကျူးစားပေးပြီးတော့သင်တန်းပေးမယ်ဆိုတဲ့အတိုင်းပဲအကောင့်ထဲပေါ်နေတာစားလက်စနေပြီဥပဒေတော်ကတော်ခင်ကြီးဗောင်ကြီးရှင်ကလုပ်တဲ့လုပ်ငန်းဆိုလို့ရှိရင်၃နှစ်ကာလတည်းမှာ6အကျော်လောက်ကလုပ်ငန်းကံ့ကြမ်းအဆင့်ပြည့်တယ်ဆိုတာထူးခြားတဲ့နေသားပါပဲ
လာမယ့်ဂျာပြရွေးကောက်ပွဲအတွက် NND ကဘယ်လိုမျှော်လင့်ထားပါလဲခင်ဗျာ
အဲ့တော့ဗျာကျွန်တော်တို့2015ရွေးကောက်ပွဲတုန်းကလိုပဲပေါ့2015ရွေးကောက်ပွဲတုန်းကတော့ဆန်းကြီးကညာနှုတ်လေးနိုင်ခင်တယ်သူလည်းကြိုးစားတယ်ကျွန်တော်လည်းကြိုးစားတယ်ဒါပေမဲ့80ရွေးတော့နိုင်တယ်အခုဟလာရှမ်းပြည်မှာရှစ်နေရရန်ကုန်တိုင်းမှာ9နေရနောက်ပြီးတော့မွန်ပြည်နယ်သခိုင်းတိုင်းပဲခူးတိုင်းစိုက်ရိပ်မှာအားလုံး19နေရမှာတော့ရန်ကုန်ကနိုင်ဖို့တော့ရည်မှန်းထားတယ်သို့တော်လည်းပဲရှမ်းပြည်နယ်မှာကတော့ပြဿနာရှိတယ်ဘယ်လိုပြဿနာလဲဆိုလို့ရှိရင် ကျေးတိမြို့နယ်နဲ့မိုင်းရှုမြို့နယ်မဲဆန္ဒနယ်တွေမှာတချို့ရွာတွေမှာကျွန်တော်တို့ NL ဆိုဝင်လို့မရဘူးဝင်လို့မရတာကဟိုနာမည်တော့မပြောချင်ဘူးတစ်ဖက်ကပုဂ္ဂိုလ်တွေကနေပြီးတော့ဒီရွာဆိုလို့ရှိရင်ဘယ်သူမှဝင်ရဘူးလို့တားခဲ့ကြမလို့ကျွန်တော်တို့ NL ရဲ့ပုဂ္ဂိုလ်တွေကပြင်းဝင်လို့မရဘူးအဲ့မရတဲ့အနေထားကိုကျွန်တော်တို့ပြောင်းစုရုပ်ခက်တပြောင်းပဲကော်မရှင်ကျွန်တော်တင်ပြထားတယ်ဒီရွာရွာရဲ့ဒီပြင်းပြင်းဝင်လို့မရပါဘူးဒါကြောင့်မလို့တရားမြတ်တဲ့ရုပ်ဝဲဖြစ်ဖို့အလားအလာနေပါတယ်ဒါကြောင့်မလို့ပြည်သားရန်တင်ပြပါတယ်ကျွန်တော်တင်ပြထားတာရှိပါတယ်အဲ့တော့ဒီရွာတွေမှာကျွန်တော်တို့ကချက်ကုတ်ချဲပြီးရှင်ပြရမှာဖြစ်တယ်ဆိုတော့ကျိုင်းတုံတို့ညောင်ရွှေတို့တခြားနေရာတွေမှာကျွန်တော်အချိန်လေးကောင်းတယ်လို့ကျွန်တော်ယူဆပါတယ်အဲကျေးပြီနဲ့မိုင်းရှူကတော့တစ်ဖက်ကလည်းဩဇာအာဏာချင်းချောက်မှုလည်းရင်ဆိုင်နေရတယ်လို့ကျွန်တော်ပြောချင်ပါတယ
် NND အစိုးရတစ်နှစ်ကာလအခြေအနေနဲ့ဒုတိယနှစ်အတွက်ဘလောက်မျှော်လင့်တယ်ကျွန်တော်အဲ့ဒါလေးအချင်းချင်းပြီးပြောပြပါလားခင်ဗျာ
1962ခုနှစ်ကစပြီးတက်မတော်ကအုပ်ချုပ်ခဲ့တယ်နောက်ဥသိန်းစင်ကတက်မတော်ဘုချုပ်ကြီးကတဖြစ်လေအရသာဆိုတဲ့အုပ်ချုပ်ခဲ့ရတယ်ပြီးအတွေ့အကြုံမရှိတဲ့အရသာတွေရတယ်ပြီးဒီဆိုးရကိုမောင်းနေတာအခုတနည်းခံတယ်ဆိုတာကကျေးဇူးဆရာကောင်းလာပါပြီကျွန်တော်ဒီ2019ဟာဗမာနိုင်ငံကိုဆင်းရဲခြင်းကနေပြီးတော့နှုတ်နိုင်မဲ့စီးပွားရေးလုပ်ငန်းတွေကစတင်ပြီးတော့ပြောတဲ့နေ့ဖြစ်ဖို့ကြိုးစားနေပါတယ်လို့ဆိုရင်းနဲ့ကျွန်တော်ညီကုန်းချုပ်ချစ်ပါတယ်